မြန်မာနိုင်ငံအတွက်နှစ်ပေါင်းများစွာအတွင်းမှဒီအဆိုးဝါးဆုံးခံခဲ့ရတဲ့သဘာဝဘေးဒဏ်ကြီးကိုခံစားခဲ့ရတာဒီကနေ့မှသတင်းတလပြည့်သွားပါပြီ။နာဂစ်ဆိုင်ကလုန်းမုန်တိုင်းကြောင့်သေဆုံးသွားသူ၊ထိခိုက်ဒဏ်ရာရသွားကြသူအပြင်ပေါ့လေဒီအသက်မသေးပဲနဲ့လွတ်မြောက်လာကြပေမဲ့လည်းဒီကနေ့အထိဒုက္ခရောက်နေကြဆဲရှိသူတွေကိုတတိယအောက်မေ့တဲ့အနေနဲ့မြန်မာပြည်ကပကြီးပညာရှင်တွေဦးစီးပြီးတော့ဖျောင်းနိုင်ထွန်းဆူတောင်းမြစ်တာပို့တာပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့ပြုလုပ်ခဲ့ကြပါတယ်။ဒီလေဘေးဒုက္ခသည်တွေအတွက်ရန်ကုန်ငွေရှာတဲ့ပကြီးပြပွဲတစ်ခုကိုလည်းဒီလာထဲမှာပဲပြုလုပ်ဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။ဒီအကြောင်းတွေကိုစုံစမ်းတင်ပြပေးမဲ့သူကတော့ဘန်ကောက်ကဝိုင်းတော်သားကိုကျော်ကျော်သိမ့်ပါရှင်။ကိုကျော်ကျော်သိမ့်ရေအဲ့တော့ဒီဖျောင်းနိုင်ထွန်းဆူတောင်းပွဲအကြောင်းကိုအရင်ဆုံးပြောပြပေးပါလားရှင
်။လေဘေးတင့်ကွယ်လွန်သွားခဲ့ကြသူတွေအတွက်ဖျောင်းနိုင်ထွန်းမြစ်တာပို့ဆူတောင်းပွဲကိုအမှတ်54ဘူရညွန်လန်းတကုံမြို့နယ်ကနယူးဇီရိုပကြီးပြခန်းမှာပကြီးဆရာတွေဦးစီးပြီးကျင်းပခဲ့ကြတာပါဒီစုတောင်းပွဲကိုအဓိကစီစဉ်သူတဦးဖြစ်တဲ့ပကြီးဆရာကိုရေးကိုကိုစုတောင်းပွဲစကံဒီလေးမှာပဲ VOA ကဆက်သွယ်မေးမြန်းတဲ့အခါအခုလိုပြောပြခဲ့ပါတယ
်ဟိုဖြောင်းနိုင်ကျွန်တော်တို့အဲဒီကမ္ဘာ့စင်နာဘောဒါမင်းရတဲ့ရောက်ကျင်းပခဖြောင်းနိုင်သူတပားလောက်ထုံးမယ်ပေါ့ဆုံးလို့ချင်းဒီဟိုအခုရောက်ရှိနေဖုန်းကြီးဒီဦးစာရရဲ့ဒီမိသားစုယူပြီးတော့ဒီဆုံးသွားတဲ့လူကျွန်တော်ပြင်ပြနေတဲ့အခမ်းအနားလို့မဟုတ်ဘူးကျွန်တော်လူတွေအားလုံးဒီဘောနဲ့အထိတ်မှန်နေကြတိုင်းတောင်းပြကြပါဘော
ဒီဆူတောင်းမြစ်တာပူပွဲကိုတခြားအမှုပညာရှင်တွေအမှုပညာသင်တန်းသားတွေစာရေးဆရာကဗျာဆရာတွေနဲ့စိတ်ဝင်စားသူတွေတက်ရောက်ကြတယ်လို့ကိုရေးကိုကပြောပြခဲ့ပါတယ်။လေဘေးဒုက္ခသည်တွေအတွက်ရံမုံငွေရှာဖွေတဲ့ပကြီးပြပွဲရောင်းပွဲတစ်ခုကိုလည်း Beauty Magazine တရဖူမဂ္ဂဇင်းနဲ့စာပေလောက1စာအုပ်တိုက်တို့ပူးတွဲပြီးဇွန်လ14ရက်နဲ့15ရက်နေ့တွေမှာရန်ကုန်မြို့အလံပြဖျားလန်းသမရပကြီးပြခန်းမှာကျင်းပဖို့စီစဉ်နေကြပါတယ်။ဒီပကြီးပြပွဲဟာရံမုံငွေပကြီးပြပွဲဖြစ်ပြီးဖိတ်ခေါ်ထားတဲ့ပကြီးဆရာတွေအနေနဲ့ပကြီးကားရောင်းရငွေအားလုံးကိုမိမိတို့စံနာအရာလှူဒန်းလို့ရတယ်လို့ရောင်းရငွေတွေကရာဂိုင်နှုန်းတစ်စိတ်တစ်ပိုင်းကိုလှူဒန်းမယ်ဆိုရင်လည်းလက်ခံမဲ့အကြောင်းပြပွဲစီစဉ်သူတူဖြစ်တဲ့ Beauty Magazine ရဲ့ Magazine အပြင်အဆင်ဒီဇိုင်းပိုင်းတာဝန်ယူဖန်တီးသူ Creative Editor ကိုထွန်းဝင်းငိမ့်က VOA ကိုပြောပြခဲ့ပါတယ်လက်ရှိမှာပကြီးဆရာ30ကျော်ပါဝင်ဖို့ရှိပြီးတယောက်ကို5ဘီ3ဘီအရွယ်ပကြီးကား2ကားသေးတယ်ဆိုရင်လည်း3ကား4ကားပြတ်တော့ဖို့စီစဉ်ထားပါတယ်တဲ့သူတို့တွေစူပေါင်းလူတန်းကြပုံနဲ့ပတ်သက်ပြီးတော့လေကိုထိုးဝင်းငိမ့်က VOA ကိုအခုလိုပြောပြခဲ့ပါဗျ။
အရင်ခီးစဉ်တွေမှာကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တို့အဖွဲ့တဲကလူတွေထည့်ဝင်ကြတာလည်းရှိတယ်။အခြားမိတ်ဆွေတွေကျွန်တော်တို့အဝေစားဖြစ်စေကျွန်တော်တို့အဆေးဝါးဖြစ်စေနောက်လို့ဝေစားဖြစ်စေပေးတဲ့အခါမှာကျွန်တော်တို့ယူသွားပါတယ်။အဲ့ဒါကိုဒေသခံနေနဲ့ကြိုတင်ပြီးတော့အဲ့ဒီဒေသရဲ့အချက်လက်ကိုကျွန်တော်တို့တရင်စုဆောင်ပါတယ်။အဲ့ဒီအချက်လက်ပေါ်မှာမူတည်မှကျွန်တော်တို့ကခီးစဉ်ဆွဲပြီးတော့လေတွားပြကြတာပါ။တွားတဲ့အခါမှာလေဟိုကြရင်အဲ့ဒီတက်ဆိုင်ရာရွာရဲ့မိသားစုစင်းကိုကျွန်တော်တို့လူရည်ရည်တွေ့ကျွန်တော်အချမ်းကြီးကတော့ကြိုရထားရှိတာပါနော်။ဟိုမှာကျွန်တော်တို့ကရောက်တဲ့အခါမှာလို့စင်းခါတဲ့ကောက်ပြီးတော့အိမ်တော်စုဥယျာဉ်နဲ့ကျွန်တော်တို့ပါလာတဲ့ပစ္စည်းနဲ့ကျွန်တော်ချက်ချင်းကျွန်တော်ကိုယ်တိုင်လှူတာပါကျွန်တော်တို့
။မူတိုင်းတန်တဲ့လူလူအရေးအတွက်နှစ်တန်းခွဲလောက်မှာသူတို့ကူညီနိုင်တယ်ဆိုတာနည်းနည်းလေးပဲဖြစ်ပြီးနောက်ထပ်အများကြီးအကူအညီတွေလိုအပ်နေပါသေးတယ်လို့လည်းကိုထွန်းဝင်းညင်ကပြောပါတယ
်။ကျွန်တော်လုံနိုင်တယ်ဆိုတာအတော်လေးကိုရာဟိုတကယ်တိတိလေးပါလို့ကျွန်တော်တွေ့ရတဲ့အခါမှာဟိုဒုက္ခသည်တွေလေးဟိုဒေသတိတိမှာကျွန်တော်အများကြီးမြင်တွေ့ခဲ့ရတာဗျာ။ကျွန်တော်တို့ဆိုရင်လို့သွားမယ်ဆိုတဲ့နေရာလေးကိုလေကျွန်တော်ဒေသခံတွေရဲ့သူတို့ဆီကတိရတဲ့အချက်လက်အရာကျွန်တော်သွားကြရတာ။ဒုက္ခသည်အများကြီးကိုကြော်ပြီးတော့ဗျာ။ကျွန်တော်ပေးခြင်းနဲ့ဆိုရနေရာလေးကိုရှောက်ပြီးသွားပေးရတာဒီပြင်လင်းစိတ်ထက်မှာဟိုတော်တော်မကောင်းပါဘူးတကယ်တော့ပေးရမယ့်နေရာအများကြီးလေအဲ့ဖော်လုံးကြီးကရမ်းကြီးပါလေဒါမျိုးတွေဆိုတာတကယ်ဟိုနိုင်ငံတကာအဖွဲ့အစည်းအကြီးကြီးတွေနဲ့နိုင်ငံတော်တို့ဘာလို့ဟိုတကယ်ဖြည့်စည်လောက်ကရမယ့်ကိစ္စမျိုးတွေမှာဟိုကျွန်တော်တို့ကတော့နိုင်တဲ့ဝင်လေးဝင်ထမ်းခြင်းအပြင်ပီတိဖြစ်ရတာလေးတော့ပါတကယ်တော့တီးတယ်မကအများကြီးလိုအပ်နေတဲ့အခြေအနေတွေခုချိန်ထိတွေ့နေရဆဲပါပဲ
အခုလုံးမဲ့ပကြီးပြဝဲကနေရရှိလာတဲ့ရံမုံငွေတွေကိုမကြသေးခင်ကဖွဲ့စည်းခဲ့တဲ့လေဘေးတင့်ပြည်သူများအတွေ့စာပေအမှုပညာရှင်များစာအုပ်လုပ်ငန်းရှင်များနဲ့မိတ်ဆွေများဤကူညီလှူဒန်းရေးအဖွဲ့စီလွှဲပြောင်းပေးမှဖြစ်ပြီးအဲ့ဒီအဖွဲ့ကနေတဆင့်လေဘေးတင့်ပြည်သူတွေစီကိုယ်တိုင်ကိုကျသွားရောက်လှူဒန်းမှဖြစ်ပါတယ်လို့ကိုထွန်းဝင်းညင်ကပြောခဲ့ပါတယ်ခင်ဗျာ